ဒီနေ့ကျောက်တဲ့ခရစ်စမတ်နေ့ထိမ်းမက်ပြီးခရစ်တော်ရဲ့ညဉ့်ညံ့မှုကိုပိုယန်နီဖရန်စစ်ကအလေးထားဟောကြားသွားတယ်လို့ကမ္ဘာတစ်ဝန်းကဒုက္ခရောက်နေရတဲ့ကလေးငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်။လူတွေရဲ့နှလုံးသားမှာအမောင်ဖုံးလွှမ်းလို့ရှိရပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမကြီးမြတ်တဲ့အကြောင်းလူပုဂ္ဂိုလ်တို့ချင်းမိသားစုနဲ့လူမှုဆက်ဆံရေးတွေမှာလည်းအမောင်ဖုံးနေရပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမကြီးမြတ်တဲ့အကြောင်းဗတိကန်မှာကျင်းပတဲ့ခရစ်မတ်အခါတမယအခမ်းအနားတွင်ပုံရံမင်းကြီးဟောကြားသွားတာပါ။ရှီလေဗန်ဒေသနဲ့ကမ္ဘာတဝန်းနိုင်ငံတွေမှာစစ်နဲ့ပြည်ပကကြားဒုက္ခရောက်နေကြတဲ့ကလေးငယ်တွေအတွက်ခရစ်တော်ကအလင်းရောင်ဆောင်ခြင်းပေးဖို့လဲဆုတောင်းပေးသွားပါတယ်။ကမ္ဘာတဝန်းကရှေ့ပြောင်းနေထိုင်သူတွေတရားမျှတမှုကင်းမဲ့နေတဲ့အချိန်တွေကိုလဲစင်ပီတာဘတ်ဆီလီကာဘုရားကျောင်းတော်ဟိုရနာကနေပြည်သက်ကိုဟောကြားရမှာပုံရံမင်းအလေးထားပြောကြားသွားတာပါ။လေဗန်နိုင်ငံကတင်မာမှုဤဝန်နိုင်ငံကလူမှုရေးရာမတိမငြိမ်ခြေလျင်နဲ့ယမန်နိုင်ငံကလူသားချင်းစာနာမှုအချက်အလက်တွေဖြင့်တောင်အမေရိကတိုက်ကဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးပြဿနာတွေကြုံနေရတယ်လို့လည်းထည့်သွင်းဟောကြားသွားပါတယ်။ဒီနေ့ဆိုရမှာပဲကက်သလစ်ခရစ်ယာန်သာသနာပိုင်းပုံရံမင်းကြီးနဲ့ကက်တဘရီကမ်းကျုပ်ဆရာတော်ဂျက်တင်ဝဲဘီတို့ကလည်းတောင်ဆူရနိုင်ငံငင်းချိုင်းနဲ့တာယာဝါပြောရေးမျှော်လင့်ကြောင်းစကားပါခဲ့ကြပါတယ်။တရရင်ကြားစီရင်နဲ့ငင်းရင်ကိုလိုတင့်မြတ်မဲ့လမ်းကိုရှောက်ဖို့တောင်ဆူရနိုင်ငံရဲ့ခေါင်းဆောင်တွေတတိတဲ့ချခဲ့ကြတဲ့အပေါ်စွတ်တော်မြတ်တာဖို့တာတဲ့အကြောင်းလေးပူတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့ကြတာပါ။